ကျွန်တော်ညာဝင်ရောက်ပါခင်ဗျာနိုင်ငံတစ်ခုမှာရဲတပ်ဖွဲ့ဆိုတာမရှိမဖြစ်လိုအပ်ပေမဲ့တန်တရားနဲ့ပြည်သူလူထုကိုစစ်စေးမင်းမြန်ဖမ်းဆီးရမှာအင်အားအလွန်ကျွံသုံးတာမျိုးမရှိရအောင်ရဲတပ်ဖွဲ့ကိုဥပဒေနဲ့ထိန်းချုပ်ဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့အငြင်းသားမြန်မာရဲရာရှိတချို့နဲ့မြန်မာလူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှရဲတပ်ဖွဲ့ကိုပြည်ပြင်တောင်းလဲရေးလုပ်ဖို့တောင်းဆိုမှုတွေမြန်မာနေတဲ့မှာအခုလိုပြောဆိုလိုက်တာပါအမေရိကန်ရဲတပ်ဖွဲ့ပြည်ပြင်တောင်းလဲရေးအတွက်အဓိကအဆိုပြုချက်အတော်များများကိုအမေရိကန်လွှတ်တော်နေရာစလုံးသဘောတူကြပေမဲ့ကွဲလွဲချက်တွေရှိနေပါသေးတယ်မေလာနောက်ပိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးတဲ့အမေရိကန်လူမဲမျိုးသား George Floyd သေဆုံးခဲ့တဲ့အပေါ်အမေရိကန်နဲ့တခြားနိုင်ငံတွေမှာပါဆန္ဒပြပွဲတွေပေါ်ပေါက်ရာကရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအပေါ်ဖိအားတွေတိုးလာတာပါအမေရိကန်ရဲတပ်ဖွဲ့ကပြည်သူလူထုကိုစစ်ဆေးမင်းမြန်ဖမ်းဆီးရမှာအင်အားအလွန်ကျုံသုံးနာကိုသတိပြုမိတယ်လို့ပြောသူက Ohio ပြည်နယ် Cincinnati မြို့မှာနေတဲ့မြန်မာနိုင်ငံကအငြင်းစားရဲအရာရှိဦးလှမြင့်ဖြစ်ပါတယ
်ဟိုသူတို့အနေနဲ့အခုလောက်တာလဲအလိုချင်ဖြစ်လို့ပေါ့နော်ဟိုကပ္ပကန်လေးတုံးပြီးတော့လုတ်ရင်လည်းရရသားနဲ့ဟုတ်လားချုပ်ကိုလုတ်တယ်လဲချရလေဘေးကိုထိတော့တဲ့ဒူးနဲ့ပြေးပြီးတော့မှဟုတ်လားကိုတိလိုက်ရောအကျန်းဖက်တာမျိုးတွေအကြည့်တော့မဖြစ်သင့်ဘူးဗျာဒီပြင်းကြီးတွေအများကြီးတုံးလို့ရပါတယ်ဟုတ်လားသူတို့လာတာလဲဟိုတယောက်တည်းလဲလာတာဟုတ်ပြီတော့ကဟုတ်လားအင်အားတွေက၄၅၀ယောက်ပြစ်လာပြီဆိုတော့ဒီလိုဖြစ်တဲ့အခြေအနေမှာပဲသူတို့ကအားအင်တုံးတာကညာနေတော့ပြည်သူချစ်တဲ့ရဲမဖြစ်ပဲပြည်သူကအမြင်ကတ်တဲ့ရဲအဖြစ်ရောက်ရောက်တော့တွေ့ရကျွန်တော်လူစုလူခွဲဖို့တရားသုံးတဲ့အခါမှာနီလာနေပါလေတခါတည်းစစ်တပ်သုံးပစ္စည်းတွေကိုကိုင်ပွဲသုံးချခွင့်ပေးထားတာတော့တော့မဖြစ်သင့်ဘူးလို့ပြင်ပါလေဗျာ
။ဒါကြောင့်အမေရိကန်ရဲတပ်ဖွဲ့ကိုလေ့ကျင့်သင်ကြားမှုအပါအဝင်စစ်တပ်တစ်ခုတပွဲလက်နက်တပ်ဆင်သုံးဆွဲခွင့်တွေကိုပါပြန်လည်လျှော့ချဖို့လိုတယ်လို့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာနေတဲ့ EVSDF ကျောင်းသားတက်မတော်ဦးဆောင်သူတူဖြစ်သူဦးကိုကိုလေးကမြင်ပါလေ
။အဲ့တော့ Police Reform ကအဓိကတော့ကျွန်တော်တို့ပြီးတော့ကတော့ဒီ TDA ပေါ့ဗျာ၃ချက်ရှိတယ် T ဆိုတာက training ပေါ့ဗျာသင်တန်းတွေပို့ချရမယ်နှစ်ကတော့ demilitarize လို့ခေါ်တဲ့လက်နက်တွေအလုံးစုံသုံးမှုတွေပေါ့ဗျာဆော့ချရမယ်နောက်တစ်ခုကဖမ်းဆီးလို့ပြီးသွားတဲ့အခါမှာ accountability လို့ခေါ်တဲ့တာဝန်မှုတာဝန်ခံမှုဆိုတာရှိရမယ်ခြေလုံးလဲလို့ဖြစ်သွားရင်တရားရုံးမှာရင်ဆိုင်ရမယ်တရားဥပဒေရဲ့ဆုံးဖြတ်ထံပိုင်ဝင်ရှိရ
မယ်။ရဲတပ်ဖွဲ့ရဲ့အသုံးစရိတ်ဖြတ်တောက်ရေးကိုအမေရိကန်ဆန္ဒပြပွဲတွေအတွင်းတောင်းဆိုနေကြတာပါ။ရဲဘတ်ဂျက်ကိုထိုက်တင်တဲ့လောက်ရှော့ချတင်တာမှန်ပေမဲ့ရဲတပ်ဖွဲ့ကအင်အားအလုံးကြုံမသုံးဆွဲရအောင်ထိန်းကြောင်းတင်တယ်လို့အငြင်းစားရဲအရာရှိဦးလာမြစ်ကသုံးသပ်ပါတယ်
။ကျွန်တော်ကြီးနိုင်ပြီးတော့နှုတ်နှစ်ဖက်ပြေလည်အောင်မလို့ရတော့ဒါဆိုးရတဲ့အချိန်လေးရောက်ပြီးသွားနိုင်ပါလေ။ဒါကလေတော့လေသင်္ဃမကင်းတို့တားစီပြီးတော့စစ်ဆေးပင်ဒင်းမြမယ်ရဲတဲ့ကူတာလို့ဖန်စီကားတဲ့ပုံကိုယ်တွေပေါ့ခါးလို့ပူတော့ပြားတာပေါ့ဗျ။များပြည့်ပဲရဲမှလည်းသူတို့ခါးရတာရှိတဲ့ခါကျတခါလေကြတော့လေအစိုးရလွန်ပြီးတော့လက်လုံးချီလုံးဖြစ်သွားတာရှိတဲ့ခါကျတော့ကျွန်တော်တို့အဲ့လိုမဖြစ်အောင်ဥပဒေတက်ပေါ့နော်ပြည်ပယ်တိုက်တာဒီဘလောက်လုံးတင်နေဆိုတာပြတန်းပြီးရင်တော့ပူကောက်တာပေါ့ဗျာ။ရှိကြတော့ရဲရှိနေရမှာပဲ။တို့တော့သူတို့အင်အားသုံးတဲ့အပိုင်းမှာရုံအနေသွားအောင်လို့ကျွန်တော်ဥပဒေနဲ့အကာအကွယ်ပေးစင်ပါလို့ပြောမြင်ပါလေဗျာ။
ရဲတပ်ဖွဲ့ကိုဥပဒေနဲ့ထိန်းကြောင်းသွားနိုင်မယ်ဆိုရင်မကြာခင်မှာအမေရိကန်လူအဖွဲ့အစည်းကြားညှဉ်းညွတ်မှုတွေပြန်လည်ရလာလိမ့်မယ်လို့ဦးကိုကိုလေးကသုံးသပ်ပါတယ်
။မတူတဲ့လူတွေအကုန်လုံးစုစည်းနိုင်အောင်နေနိုင်တာကဒီမိုကရေစီရဲ့အနှစ်သာရပဲ။ဒီနိုင်ငံအဲ့လိုသွားနေရဲဆိုတော့ဥပဒေတွေစိုးမိုးနိုင်အောင်ဥပဒေသမားတွေကလည်းလောက်ရမှာဖြစ်တယ်လို့ဒီပလိတ်ဘက်ကလည်းပုံပြီးတော့ထိန်းတိန်အဲလောက်ရမှာပေါ့။ဒီတော့ဒေတာနဲ့အခုကမူးနေရင်ဖြစ်တော့ကဘာပြတ်သွားတာဒါမျိုးမဖြစ်အောင်ရှေ့တန်းရောက်နေတဲ့ပြည်တွေကလည်းထိမ့်သိမ့်ရမှာပေါ့ဒီလိုမျိုးအဖက်ဖက်ကထိမ့်သိမ့်သွားမယ်ဆိုရင်ဒါညှဉ်းညွတ်တဲ့ပါရတဲ့နိုင်ငံကြီးဖြစ်လာကျွန်တော်ယုံကြည်တယ်ဒီနိုင်ငံမှာတဖြည်းဖြည်းကောင်းတည်တဲ့ကောင်းလာတယ်ဘာဖြစ်လို့လဲဆိုတော့ rule of law ဒီမိုကရေစီရဲ့အခြေခံဖြစ်တဲ့ဒီဥပဒေစိုးမိုးရေးပေါ့ဥပဒေအောက်မှာအလုံးကတာလီမီနနေထိုင်ဝင်ရတယ်အဲ့ဒါကြောင့်ဒီဥပဒေတွေပြုတ်ပြီးွားလို့ရှိရင်ပိုကောင်းလာမယ်တဖြည်းဖြည်းပိုကောင်းသွားမယ်လို့ပဲကျွန်တော်ကမြင်တယ
်အမေရိကန်ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲဥပဒေမူကြမ်းကို Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဒီသတင်းပတ်တဲ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ